စီးရီးယားနိုင်ငံကဒါဝိလက်နက်တွေလွှဲပြောင်းပေးရေးရုရှားနိုင်ငံကရေးဆွဲထားတဲ့အစီအစဉ်တရက်ကိုအမေရိကန်ထံပေးရလိုက်တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါရယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နိုင်ငံဂျာယဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံဂျာယဝန်ကြီးတို့ရဲ့အနည်းဆုံး2ရက်လောက်ကြာမြင့်မဲ့တွေ့ဆုံဆွေးနွေးမှုမတိုင်မီမှာပဲကြေညာချက်ထွက်ပေါ်လာတာပါရုရှားနိုင်ငံဂျာယဝန်ကြီးဆာဂေးလက်ဖရော့ကတော့အစီအစဉ်သေးစိတ်ကိုပြောဆိုလာမျိုးမရှိခဲ့ပဲအမေရိကန်နိုင်ငံဂျာယဝန်ကြီးနဲ့ဆွေးနွေးမဲ့အကြောင်းကိုပဲပြောဆိုသွားပါရယ်အမေရိကန်နိုင်ငံဂျာယဝန်ကြီးကတော့စီးရီးယားရဲ့ဒါဝိလက်နက်တွေလွှဲပြောင်းပေးရေးအစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရရှိရေးဟာခက်ခဲမဲ့အကြောင်းပြောဆိုထားတာပါအမေရိကန်ကလက်နက်ရေးရကျွမ်းကျင်သူတွေနဲ့အတူတွားရောက်မဲ့ဝန်ကြီးကယ်ရီယာကုလသမဂ္ဂနဲ့အာရဗ်ဖွဲ့ချုပ်တို့ရဲ့စီးရီးယားဆိုင်ရာထူးခြားတဲ့လက်တာဘရာဟီမီနဲ့လည်းဂျနီဗာမြို့မှာတွေ့ဆုံမှုစီစဉ်ထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့အမေရိကန်အနေနဲ့ဆွေးနွေးပွဲတွေမှာအချိန်ကုန်မဲ့ကစားနည်းမျိုးထက်ခိုင်မာတဲ့ကမ်းလှမ်းချက်မျိုးကိုသာလက်ခံမှာဖြစ်ပြီးအောင်မြင်မှုမရှိရင်စီရီးယားရေးယူနိုင်မှုဆက်လက်ပြင်ဆင်ထားဆဲဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ကျွမ်းကျင်သူတွေကတော့ဒါဝိလက်နက်တွေကိုတင်စီပြီးဖြည့်ဆည်းပြရမယ့်အစီအစဉ်ဟာကြီးမားလွန်းတဲ့ကိစ္စဖြစ်မယ်လို့သတိပေးနေကြတာပါ။အမေရိကန်နဲ့ရုရှားနိုင်ငံတို့ပြီးရင်ကမ္ဘာမှာဒါဝိလက်နက်အများဆုံးစုဆောင်းထားတဲ့စီရီးယားမှာအစိုးရနဲ့တပုံနေချဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြောင်းလွယ်ကူနိုင်မှာမဟုတ်ဘူးလို့လည်းမြင်ကြပါတယ်။စီရီးယားဟာဒါဝိလက်နက်တွေစုဆောင်းမှုကိုတားမြစ်တဲ့နိုင်ငံတကာပြည်ရင်ကိုလက်မှတ်ရေးထိုးမထားပေမဲ့အတုံးမပြည့်ဖို့တားမြစ်ချက်ကိုတော့သဘောတူထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်